စကိုင်းတိုင်းဒေသကြီးမုံရွာမြို့မှာကာလတံပိုးကြသိမ်းပေါင်းသိန်းချီရှိတဲ့ပိုင်ရှင်မဲ့စိတ်ကြွဆဲတွေနဲ့ဘိန်ဖြူလိုယူဆရတဲ့အမှုတ်တွေကိုနေရာတော်များမှာတွေ့ရှိခဲ့ပါတယ်။မနေ့ဇွန်လ19ရက်နေ့ကမုံရွာမြို့မှာရဲစခန်းမှုကတရလိုလုပ်ပြီးအမှုကိုဆက်လက်စုံစမ်းနေပါတယ်။ပိုင်ရှင်မဲ့စွန့်ပစ်ထားတဲ့ဒီမူရဲစေဝါပမာဏဟာမုံရွာမြို့ရဲစခန်းအတွက်ပထမဦးဆုံးကျင်းစံချိန်တင်သိမ်းဆည်းရမိတာဖြစ်တယ်လို့ရဲစခန်းမှုကပြောပါတယ်။ဒီအကြောင်း VOA ထိုင်းခြေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
စကိုင်းတိုင်းမုံရွာမြို့ကမုံရွာရဲစခန်းအပိုင်အတွင်းမှာပဲကြက်သိမ်းပေါင်းသိန်းနဲ့ချီတန်ဖိုးရှိတဲ့စိတ်ကြွဆင်းတဲ့မူရစေးဝါးတွေကိုပြည်နယ်အိတ်တွေနဲ့စွန့်ပစ်ခဲ့တာကြောင့်လိုက်လံသိမ်းဆည်းမှုဖမ်းဆီးမှုတွေလုပ်ခဲ့ရကြောင်းမုံရွာမြို့မှာရဲစခန်းမှုကြီးရဲအောင်ကပြောပြပါတယ
်စွန့်ပစ်ထားတယ်ဆိုတာလည်းပေါ့နော်ခါပြီးခေါ်ပြီးတယ်လို့ပြောတာပုံမှန်လိုက်မယ်စိတ်ကြွရည်သူတွေကအပြားပသိအဲမှာဒေသပေါင်းကြီးကသူကတရားကို9000လုံးနဲ့အဲကောင်3000တော့ဘေးပြူလို့ယူတာလည်းဖြူပွားရောအမို့တဲ့ထုတ်ကူအလေးကျင့်70ဂရမ်ပါလေအဲ့ဒါလေးတွေကိုပလတ်စတစ်နဲ့ထုတ်ပြီးတော့မှသူဆက်ပြောက်ခဲ့တယ်ဟုတ်ခဲ့လားတစ်ထောင်နဲ့80တထုတ်စုစုပေါင်းလေးကျင့်က70.80ကီလိုဂရမ်အဲ့တော့တကီလိုဆိုလို့ရှိရင်ကျပ်သိန်း1000ပေါ့အဲစုစုပေါင်းအရင်တော့ဈေးပြူတော့ကကျပ်သိန်းပေါင်း10,980ပေးဖို့အလားတူတင်ကျပ်သိန်း10,980ပေးရတယ်အိမ်မတော်ရေပေါင်းလိုက်ပါ
မူရစေးဝါးတွေကိုတော့ကားတစီးနဲ့လာရောက်ဆွန့်ပစ်မှုတွေလုပ်ခဲ့တာကိုတွေ့ရတယ်လို့ဒေသခံတွေကဆိုပေမဲ့ဘသူဘဲဝါဆိုတာကိုတော့စုံစမ်းလို့မရသေးပါဘူးမူရစေးဝါးတွေကိုဒေသခံတွေကတွေ့ရှိရာကနေအာနာပိုင်နေထံသတင်းပို့ခဲ့တယ်လို့ဆွန့်ပစ်ထားတဲ့စိတ်ကြွစီတွေနဲ့ပတ်သက်လို့လမ်းကြောင်းတစ်လျှောက်လိုက်လံရှာဖွေမှုတွေကိုလည်းဆက်လုပ်ခဲ့တဲ့အကြောင်းကိုယ်တိုင်ပါဝင်သူတဦးကလည်းအခုလိုပြောပြပါဗျ
ကျေးဇူးရှင်ကျောင်းရဲ့တောင်းလမ်းမှာကပြည်နယ်အိတ်ဆယ်တုပ်ပစ်ထားတယ်နောက်တော့အဲ့ရနေပြီးတော့မဆစ်တလန်နာရောက်တော့48ထပ်ပြီးတော့အဲ့အနေမျိုးမှာတကနန်လုံးရက်ွက်တဲ့လမ်းပြွက်ခွန်နဲ့ရောက်တော့နောက်ထပ်38ထပ်ပြီးရတယ်အဲ့အဲ့အနေနောက်တကထပ်ပြီးတော့တောင်ကျိုးလေးကြတော့တကပြန်ကျနေတဲ့က22ခွက်ထပ်ပြီးရတယ်အဲ့အနေတကပြန်ပြီးတော့မိုက်ပုံကိုဆဲထားတဲ့ရေမြောင်းထဲမှာပြည်နိုင်8ထပ်ပြီးရတယ်နောက်တကအဲ့ဒီရဲ့နေမီခွန်ထဲမှာပဲတကဝင်းလွတ်ထဲမှာကလည်းတကပြည်နိုင်8ထပ်ပြီးရတယ
်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့အစီရင်ခံစာမှာတော့တနိုင်ငံချင်းလိုက်အခြေအနေတွေကိုဖော်ပြထားတာပါအဲ့ဒီအစီရင်ခံစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဗိမ်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေဆဲဖြစ်ပြီးမူရစေးဝါးတွေကိုထိထိရောက်ရောက်တိုက်ဖြတ်ဖို့ပြက်ခွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့မူရစေးဝါးတိုက်ဖြတ်ရေးလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်တဲ့မူရစေးဝါးတိုက်ဖြတ်ရေးနှစ်ပတ်လည်အစီရင်ခံစာတွေမှာရေးသားနေတာပါမြန်မာအာဏာပိုင်တွေဘက်ကတော့မူရစေးဝါးတိုက်ဖြတ်ရေးတွေမှာနိုင်ငံတကာနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတုံ့ပြန်ထားပါတယ်လက်ရှိမှာတော့တနိုင်ငံလုံးအနှံ့အပြားမှာစိတ်ကြွစည်းတွေဆွန့်ပစ်တာတွေဖမ်းဆီးမိနေတာတွေကလည်းဇက်တိုက်ဆိုလို့ဖြစ်ပေါ်နေပါတယ်ရှင်